စကိုင်းတိုင်းဘက်မှာစစ်တပ်ရင်နန်းကိုဘုံခွဲတိုက်ခိုက်တဲ့ဆိုတဲ့အပေါ်မှာဒေသခံကာကွယ်ရေးတပ်ဖက်ကပြောတာကိုစစ်ကောင်စီဘက်ကတော့ညင်းထားပါတယ်။အလားတူပဲကလေးမျိုးဘက်မှာလည်းတိုက်ပွဲဖြစ်တယ်ဆိုတာမှလည်း PDF အဖွဲ့ကထုတ်ပြန်တာနဲ့စစ်ကောင်စီဘက်ကပြောဆိုတဲ့ကြားမှာကွဲလွဲမှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
စကိုင်းတိုင်းပလဲမြို့နယ်ပထောက်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖွဲ့ကဂျာတာပရင်းနေမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်။ပလဲဘက်မှာလည်းလမ်းခွဲဘက်မှာတော့ဒီပလဲမြို့နယ်ကပြည်ပရဲဘော်တွေပေါ့သာသီရောလုံးဝတော့ပဲပောက်ခွဲသွားတယ်။ဒီတိုင်းမို့ကတော့အဲ့ဒီသာသီလုံးတော့မှပြည်တည်သွားတဲ့အနေအထားဖြစ်တော့ကြတော့ဒီဘက်မှာပါတဲ့အကောင့်တွေကတော့အတန်းအနေနဲ့ဒေတာဘောက်တော့ပြည်ခိုင်မှာပေါ့
။ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများဆုံးရုပ်သိမ်းပေးဖို့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါ။အလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလည်းမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစစ်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ခေါင်းဆောင်ကပဲပြောပါရယ်။ဒေသခံတွေကလည်းမိုင်းငါးလုံးပတ်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မတွေ့မြင်ရဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်။မရှိပါဘူး။သူတို့ဘယ်နေရာပွားဖွဲ့ရတော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝေရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ဘက်ကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တာနဲ့ပတ်သက်ပြီးသိရဖို့ကလေး PDF ဖွဲ့ကို VOA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းဒီယေစုကြီးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကြီးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ
်။ကြီးတယ်ရွာသားရောထွက်ပြေးတယ်ပန်းမွန်ချောင်းရွာရဲ့ဟာခါလေးရဲ့ယေစုရဲ့ထွက်ပြေးနေကြတာလည်းမကြီးကြီးချတယ်ဆိုတော့လူဦးရောတော့၃ရွာပေါင်းကတော့2500လောက်ရှိမှလူဦးကြီး
စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့ကလေးမြို့နယ်နှာချောင်းကျေးရွာဘက်မှာစိုက်ပွဲဖြစ်တာမရှိဘဲလက်နက်နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖမ်းဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
။မနေ့ကဖြစ်တာကတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာပဲရှိတယ်။ကလေးကကျွန်တော်နှာချောင်းကျေးရွာဘက်မှာကိုပိုင်းတန်းချောင်းတစ်ခုမှာတရေရလို့မသွားရှာတာမှအဲ့မှာတော့ဟိုတနတ်နဲ့ကြည်စံနေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။ရန်ကျိုးတွေပါပြီးလိုက်တဲ့ဟာတစ်ခုရှိတယ်။အပြင်ဆက်ဆက်တည်းကနှစ်ယောက်မိတဲ့ဟာရှိတယ်။ဒါပဲရှိပါလား။
လက်ရှိမှာစစ်တပ်ကနှချောင်းကြီးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်တိတွေ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းချမ်းမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့ဒေသခံပြည်သူတွေလုံခြုံရေးသတိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေး PDF ဘက်ကသတိပေးထားပါတယ်ခင်ဗျာ